မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကိုကူးစက်ထားသူနောက်ထပ်၄ယောက်တွေ့ရှိတယ်လို့ကျန်းမာရေးနဲ့အာဏာသားဝန်ကြီးဌာနကဒီကနေ့သတင်းထုတ်ပြန်တဲ့အတွက်လက်ရှိရောဂါပိုးကူးနေသူစုစုပေါင်း၁၄ယောက်ရှိနေပါပြီ။ COVID-19 အတည်ပြုသူနာဖြစ်တဲ့အလန်းညွန်တယောက်နဲ့ဆက်ချက်ပြီးတော့ဟိုတယ်တစ်ခုမှာအသွားလာကန့်တက်ဆောင်ကြည့်ခဲ့တဲ့ပြင်သစ်လူမျိုး၄ယောက်ထဲက၃ယောက်မှာ COVID-19 ရောဂါပိုးစစ်ဆေးတွေ့ရှိတယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။သူတို့၃ယောက်လုံးလောလောဆယ်ရောဂါလက္ခဏာတစ်စုံတစ်ရာမပြသေးပေမဲ့ဝေဘာကြီးအထူးကုဆေးရုံမှာကုသဖို့ခံယူနေတယ်လို့ကျန်းမာရေးဌာနကပြောပါတယ်။နောက်ထပ်ယောဂပိုးတွေးရှိသူတယောက်ကတော့ရှမ်းပြည်နယ်ကြောင်မဲမြို့မှာနေထိုင်တဲ့အသက်24နှစ်အရွယ်မြန်မာနိုင်ငံသားဖြစ်ပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့ကနေမတ်လ25ရက်နေ့ကတာချီလိတ်မြို့ဘက်ကိုပြန်လာသူဖြစ်ပြီးတော့တာချီလိတ်ကနေမန္တလေးကို၄ကြောင်းမန္တလေးကနေကြောင်မဲမြို့ကိုကိုပိုင်ကားစသဖြင့်အစစ်စင်သွားခဲ့ကြောင်းထုတ်ပြန်ချက်မှာပြောထားပါတယ်။မတ်လ28ရက်နေ့မှာယောဂလက္ခဏာတွေပြလာကြောင်းကျောင်းမဲမျိုးပြည်သူ့ဆေးရုံမှာပြသခဲ့ရာက COVID-19 ရောဂါဖြစ်နေကြောင်းစစ်ဆေးတွေ့ရှိခဲ့တာလို့ပြောပါတယ်။လက်တလုံးမှာတော့လူနာကျန်းမာရေးအခြေအနေကောင်းတယ်လို့လည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ COVID-19 ရောဂါအတည်ပြုနိုင်တဲ့လူနာတွေမြန်မာနိုင်ငံမှာတွေ့နေရတာမို့ပြည်သူ့အနေနဲ့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကထုတ်ပြန်ထားတဲ့ရောဂါကာကွယ်ရေးဆိုင်ရာကျန်းမာရေးပညာပေးအချက်အလက်တွေကိုတိတိကျကျလိုက်နာကြဖို့ဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာတိုက်တွန်းထားပါတယ်။